မြန်မာစစ်တပ်နဲ့ရှမ်းတိုင်းသားလက်နက်ကိုင်အဖွဲ့တွေကြားအပြင်းထန်ဆုံးလို့ဆိုရမယ့်တိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။မိုင်းရှုမြို့နယ်ဝမ်ခွေအနီးလွယ်ဖေးတောင်ကုန်းမှာဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာတပ်မတော်ကလေတပ်အကူနဲ့ဆက်လက်ထိုးစစ်ဆင်နေတယ်လို့လည်းမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ဘက်ကပြောပါတယ်။ရွေးကောက်ပွဲကျင်းပအပြီးရပ်ပိုင်းတွင်းမှာပဲပြင်းထန်လာနေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်တပ်မတော်ခေါ် SSPP SSA နဲ့မြမတပ်မတော်တို့အကြားဒီကနေ့မှလည်းရှမ်းပြည်နယ်မိုင်းရှုမြို့နယ်တွင်လွယ်ဖွေးတောင်ကုန်းပေါ်မှာတိုက်ပွဲပြင်းထန်စွာဖြစ်ပွားနေစေလို့မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဘူမူကြီးဆိုင်လာကခုလိုပြောပါတယ
်အခုအဲ့ဒီနှစ်နိုင်ခွဲမှာသူတို့ဒီချောင်းနဲ့ပြန်လာတိုက်ကြတယ်အခုနောက်မနေ့ကအဲ့ဒီတိုက်ပွဲနေရာကိုပြန်တိုက်တယ်လွယ်ဖွေးပေါ်လွယ်ဖွေးတောင်ပေါ်နော်ဒီနေ့တော့အဲ့ဒီရဟကလေးစီးလေနော်ရဟကလေးစီးအဲ့ဒီကျက်တဲ့စီးလေခုထက်ပြီးတော့ကြားနေဆုံးပဲ
ဒီကနေ့ဖြစ်ပွားနေတဲ့တိုက်ပွဲမှာမြမတပ်မတော်ကနေကြီးတပ်ပါဝင်လေချောင်းကူနဲ့တိုက်ခတ်နေတာဖြစ်ပြီးနှစ်ဖက်ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့လည်းသူကပြောပါတယ်မနေ့ကလည်းမြောက်ပိုင်းရှမ်းပြည်တပ်မတော်ကနေခြေကုပ်ရယူထားတဲ့ဝမ်လွေနီးကလွယ်ဖွေးတောင်ကုန်းကိုမြမတပ်မတော်ကနေကြီးတပ်လေတပ်အားသုံးပြီးတော့ပြင်းထန်တိုက်ခိုက်ခဲ့ပါတယ်မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ SFPP ပြောခွင့်ရဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်မနေ့ကပြင်းပြင်းထန်ထန်ဖြစ်တဲ့နေရာသူတို့ဆုံသွားတော့ကျွန်တော်တို့ဝီရှင်းတော့ခဲ့ဒီအလောင်းမလောင်းပါတော့ကျွန်တော်တို့တချို့ပေးရတယ်နောက်အဲ့ဒီမှာကျွန်တော်တို့ MA1 MA2 MA3 ပေါ့နော်အဲ့ဒီ၃လက်ပေါ့နော်နောက်ဟောက်ပီချီအဲ့ဒီလောင်းချပါဒီစုကနလက်လေနောက်ပုံကြီးတွေတချို့ဟိုသိစေရမိတယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံရွေးကောက်ပွဲလွန်ကစပြီးမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြမ်းမှာရက်စက်ဆူဆူလို့တိုက်ပွဲဖြစ်ပွားနေခဲ့တာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြီးတီမိုင်းရှူမိုင်းနောင်မြို့နယ်တွင်းကကြေးရွာသား8000ကျော်ဟာဌာနေကနေထွက်ပြေးနေရပြီးစစ်ပြေးဒုက္ခသည်တွေဖြစ်သိမ်းရှောင်နေရပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့ NCA ရဲ့ပြည်ရစာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်ခဲ့တဲ့နောက်ပိုင်းအောက်တိုဘာလ6ရက်နေ့ကစပြီးမြန်မာတပ်မတော်ကနေထိုးစစ်ဆင်မှုတွေစတင်ပြုလုပ်လာခဲ့ပါတယ်မြန်မာစစ်တပ်ကတော့လက်နက်ကင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့်နေမြေရှင်းလင်းမှုတွေလှုပ်ဆောင်နေတဲ့အကြောင်းအစောပိုင်းမှာပြောဆိုထားပေမဲ့လည်းအခုနောက်ဆုံးတိုက်ပွဲတွေနဲ့ပတ်သက်လို့သဆုံးသေးရာပြောဆိုသူမျိုးတော့မရှိသေးပါဘူးအလားတူမြန်မာအစိုးရနဲ့စစ်ရေးသိမ်းမှနေတဲ့လက်နက်ကင်ဖွဲ့တစ်ခုဖြစ်တဲ့တောင်းပလောင်လူမျိုးရေးတရားလည်လီဖွဲ့နဲ့လည်းဒီကနေ့မိုးမင်းမြို့နယ်တော်ကွန်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်ရေကောက်ပွဲရက်လွန်ကနေဒီကနေ့အထိမြန်မာတပ်မတော်နဲ့တီအန်လယ်လေတို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားနေတယ်လို့လည်းတီအန်လယ်လေပြန်ကြားရေးရရှိပူကြီးတာအိုက်ကျော်ကပြောပါတယ်
ဒီတပ်ပွဲကမနေ့ရှိမှ25လောက်မှာဒီကျွန်တော်ဆိုကတိုင်းရင်းမှာနေဖို့လည်းဒီစရာတော့ကအမကူဖုန်းတော့တယ်မှာဘုံမင်းကြီးနဲ့ပေါကွန်ကြီးကအနိမဖြစ်တယ်။အာယူကပွဲလောကလာဒီကုလေးတွေကနေဒီနေ့အထိကမဖြစ်တော့ဘူး။ဒီနေ့ကတူလို့ရှိတယ်ဘုန်းတော်ကဒီကရင်ဖြစ်တယ်။ကျွန်တော်တော့တော်တော်မဖြစ်အောင်လည်းကျွန်တော်တခြားရှောင်းပါမယ်။ဒီလိုရှိတဲ့နေရာတွေကိုတော့လည်းလည်းမတက်ဘူး။တမင်တကာဒီတော့ဖြစ်အောင်ဖန်ကြည့်လို့တော့ဒီ
မြမတမတော်အနေနဲ့ရွေးကောက်ပွဲလွန်ကာလမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာရခိုင်ခတ်သက်ထိုးစစ်ဆင်မှုတွေပြုလုပ်လာနေတဲ့ဖြစ်စဉ်ပေါ်မှာမြောက်ပိုင်းရှမ်းပြည်တမတော်ရဲ့ပြောရေးဆိုခွင့်ရှိသူဗူမူကြီးဆိုင်လကအခုလိုတုံ့တက်ပြောဆိုပါတယ
်။ကျွန်တော်တို့တုံ့တက်ထားတာကအဲ့ဒီတိုက်ပွဲတွေကသူတို့ကြိုးပြင်ပြီးတော့အဲ့ဒီရွေးကောက်ပွဲရလတ်ဆုံးတော့ဆုံးနေတော့အဲ့ဒီတိုက်ပွဲတွေဖန်တီးတာပေါ့နော်။အဲ့ဒီနေမြေမတည်ငြိမ်အောင်နော်။ရှင်းရှင်းပြောရမယ်ဆိုရင်ကျွန်တော်တို့ကအဲ့ဒီအာနာသွေးပြောင်းပြင်းမှုမှာနော်အချိန်ကြောင်စုံဆိုင်နေအောင်အဲ့ဒါဖန်တီးနေသလားလို့ပဲကျွန်တော်ကတုံ့တက်ရတာပေါ့နော်
။အလားတူကချင်းမြင်းနဲ့မွန်းမြို့နယ်ဒေသတွေမှာလည်းကချင်လွတ်လပ်ရေးဖွဲ့ KIU နဲ့မြမတမတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးတနင်္လာနေ့ကလေချောင်းနဲ့တိုက်ခိုက်တဲ့အထိတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါတယ်2015ရွေးကောက်ပွဲရလရတောင်အောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေအောင်မြင်မှုအမြင့်ဆုံးရရှိခဲ့ပြီးအစိုးရတည်တရကိုဖွဲ့စည်းနိုင်မဲ့ပေါ်တိုင်းရင်းသားလက်နက်ကဖွဲ့တွေကကြိုဆိုခဲ့ကြသလိုကာလအတန်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြီးချုပ်ငင်းသွားနိုင်လိမ့်မယ်လို့လည်းမျှော်လင့်နေကြပါတယ်ဒါပေမဲ့သမရဦးသိန်းစိန်ကနေနောင်တက်လာမဲ့ဆိုးရွားကိုချောချောမွမွေအာနာလွှဲပြောင်းပေးမယ်လို့တရားဝင်ပြောဆိုခဲ့ပေမဲ့လက်ရှိမြန်မာတပ်မတော်ကနေဒေသတွင်းမတည်ငြိမ်သေးတာကိုအကြောင်းပြုပြီးအာနာကိုဆက်လက်ထိန်းသိမ်းသွားမဲ့အခြေအနေရောက်မှာကိုစိုးရိမ်နေတယ်လို့လည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကရှုမြင်ကြောင်းမြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကနေတုံ့တက်ပြောဆိုခဲ့ပါတယ်ခင်ဗျာ။